မြန်မာနိုင်ငံရဲ့စီးပွားရေးကျင်းပတွေကိုနေ့စဉ်စမ်းသပ်လေ့လာတဲ့လုပ်ငန်းဖြစ်နိုင်ငံတကာငွေကြေးစံမုံငွေဖွဲ့ IMF ရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။ IMF အဖွဲ့ဝင်တနင်္ဂနွေချင်းစီရဲ့စီးပွားရေးကျင်းပတွေကို Article 4လို့ခေါ်တဲ့နေ့စဉ်စမ်းသပ်လေ့လာတဲ့လုပ်ငန်းကိုဒီကနေ့တနင်္လာနေ့မှာစတင်မယ်လို့ IMF ပြောခွင့်ရအမျိုးသမီးတူကပြောတာကိုရိုက်တာသတင်းပို့မှာဖော်ပြထားပါတယ်။ IMF ရဲ့အခုကြီးစဉ်ဟာရခိုင်ပြည်အခြေအနေချက်ပြီးနောက်ပိုင်းပထမဆုံးကြီးစဉ်ဖြစ်ပါမယ်။ IMF လုပ်ငန်းလေးမှာနိုင်ငံရေးကိုမကြည့်ပေမဲ့နိုင်ငံတကူရဲ့စီးပွားရေးကိုစမ်းသပ်တာမှာနိုင်ငံရေးစစ်ထုံးမှုရဲ့တရားမှုတွေကိုတော့ထက်သွင်းတက်ချက်ပါတယ်။အခုချိန်ထိတော့ရခိုင်ပြည်နယ်မှာဖြစ်တဲ့တာတွေကမြန်မာနိုင်ငံရဲ့စီးပွားရေးအပေါ်တိုက်ရိုက်တက်ရောက်တဲ့အခြေလက္ခဏာမျိုးတွေရှိမှထားသေးပါဘူး။ရိုဟင်ဂျာရေးချစ်ထားတာကြောင့်မြန်မာနိုင်ငံကိုကမ္ဘာ့ဘဏ်ကပေးဖို့ရှိတဲ့ရန်မုံငွေဒေါ်လာတန်းနေရာကိုတရုတ်နဲ့ဂျပန်လိုဖွဲ့ဝင်နိုင်ငံတို့ကကန့်ကွက်နေတဲ့ကြားမှာပဲကမ္ဘာ့ဘဏ်ကမပေးတော့ပဲဆိုင်းထားလိုက်ပါတယ်။ဒီဆိုမျက်ချက်ကိုအမေရိကန်ဆိုရကထောက်ခံခဲ့ပေမဲ့မြန်မာနိုင်ငံနဲ့လုံးဝအဆက်ချက်လိုက်တာမျိုးမလုပ်ဖို့တော့တိုက်တွန်းခဲ့တယ်လို့ဒီကိစ္စဆွေးနွေးမှုတွေနဲ့နှိစက်တဲ့သတင်းပြည်သူတွေကိုကိုကာဘီရိုက်တာသတင်းမှရေးထားပါတယ်။မြန်မာစီးပွားရေးအစိုးရမှတုံ့တမှုရှိခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်က IMF ရဲ့စမ်းသပ်သုံးသပ်ချက်တွေစီးပွားရေးပြည်ပြောင်းလဲမှုပိုင်းမှာမြန်မာနိုင်ငံရဲ့တုံ့တမှုကိုကြီးကျူးထားပါတယ်။